လွန်ခဲ့တဲ့အနှစ်20ကျော်အတွင်းမြေယာဧကတန်းချီပြီးဆေးအုပ်စုအတိုင်းဝိုင်းကသိမ့်ပိုက်ခဲ့ပြီးတဲ့နောက်2014အောက်တိုဘာလမှာအမျိုးသားမြေအသုံးချမှုလူဝါဒမူကြမ်းကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေပါတယ်။ဒါပေမဲ့ပြင်းစင်လူသူနဲ့ကန့်ကွက်သူတွေများနေတာတွေ့ရပါတယ်။သိမ့်ပိုက်ထားတဲ့မြေယာပြဿနာကိုလစ်လျူရှုမှုလေလောက်သူကိုမတိုင်ပင်မှုစီးပွားရေးသမားကိုဦးစားပေးမှုစတာတွေကြောင့်အမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းကိုလက်မခံနိုင်ဘူးလို့တိုင်းရင်းသားနဲ့အရတအသင်းအဖွဲ့32ဖွဲ့ကကြေညာချက်ချက်ချင်းထုတ်ပြန်ပါတယ်။ဒီမူကြမ်းကိုအဖွဲ့အစည်းတွေကအမျိုးမျိုးသုံးသပ်ဆွေးနွေးကြပါတယ်။ဖေဖော်ဝါရီလမှာနယ်သာလန်နိုင်ငံအခြေစိုက် Transnational Institute ကဒီကျောင်းကိုစာရနှဆောင်ထုတ်ဝေပါတယ်။ဒီကျောင်းက82မျက်နှာရှိပြီးဒီကျောင်းက24မျက်နှာရှိပါတယ်။အစိုးရမူကြမ်းမှာကောင်းတဲ့အချက်တွေပါပြီးမြဲလက်ရှိမြေယာပြဿနာကိုဖြေရှင်းနိုင်မဲ့အခြေခံမူဝါဒဖြစ်ဖို့လိုတယ်လို့ဆိုပါတယ်။လက်တွေ့ပြဿနာကိုဖြေရှင်းနိုင်မဲ့မူဝါဒကသာအောင်မြင်မှုအလားအလာရှိပါတယ်။ဆွေးနွေးသူအားလုံးကမြေအသုံးချမှုမူဝါဒမူကြမ်းရဲ့အားနည်းချက်နဲ့ချွေးရင်းချက်တွေကိုထောက်ပြကြပါတယ်
။ဆေးဆူရလက်ထက်ကရှိခဲ့တဲ့မတရားမှုတွေကိုတရားမျှတအောင်လုပ်ပေးပြီးလေယာမဲနဲ့မြေယာမဲဖြစ်ခါနီးလေသမားတွေအကျိုးရှိအောင်အဓိကထားဖို့လိုတယ်လို့Transnational Institute ကဆိုပါတယ်မြေယာပိုင်ဆိုင်မှုပြဿနာဟာစန့်ကျင်ဘက်အစွန်းနှစ်ခုကိုဥတည်နေတာကြောင့်မြေယာအများပြားပိုင်ဆိုင်သူနဲ့မြေယာဆုံးရှုံးသူတွေရဲ့ကွာဟချက်ဟာအလွန်ကြီးမားလာပါတယ်ခြေလက်ဒေသမှာမြေယာနဲ့ပတ်သက်တဲ့အခြေအနေ၃မျိုးရှိပါတယ်လေယာလုခွင့်ရထားပြီးမဲ့ဆုံးရှုံးနိုင်တဲ့အခြေအနေရှိသူလေလုခွင့်အနေချင်းရှိသူသို့မဟုတ်လုံးဝမရှိသူလက်နက်ကင်ပရိပခသို့မဟုတ်ရေရှမ်းမှုကြောင့်လေယာမြေဆုံးရှုံးသူစတဲ့ပြဿနာ၃မျိုးရှိပါတယ်။ဒီမြေယာပြဿနာတွေကိုဖြေရှင်းဖို့ကိစ္စဟာမြေအသုံးချမှုမူဝါဒရဲ့ဥတီချက်ဖြစ်ရမယ်လို့ဆိုပါတယ်
။မြေအသုံးချမှုမူဝါဒမူကြမ်းနဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲ18ခုကျင်းပပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်မှာ14ခု၊ရှမ်းပြည်နယ်မှာနောက်ဆက်တွဲ2ခုနဲ့နေပြည်တော်မှာတစ်ခုစုစုပေါင်းတစ်နေ့တာဆွေးနွေးပွဲ18ခုကျင်းပပြီးအတိပြုမလို့ဟန်ပြင်းနေတာကိုဘယ်သူမှမကျေနပ်ကြပါဘူး။ပြည်내တနေမှာဆွေးနွေးပွဲတည့်ရဲ့ကျင်းပရုံနဲ့ပြည်သူလူထုသဘောပေါက်အောင်မလုပ်နိုင်သလိုပြည်သူပူးပေါင်းဆောင်ရွက်မှုကိုလည်းမရရှိနိုင်ဘူးလို့ယူဆကြပါတယ်။ဒါကြောင့်မို့အစိုးရဆွေးနွေးပွဲမတိုင်မီအရသာအဖွဲ့တွေကမြို့ကြီးတွေမှာအချို့ဆွေးနွေးပွဲ12ခုကျင်းပပါတယ်။မြေယာကိစ္စမှာချင်းလက်လုပ်တာအားလုံးနားလည်သဘောပေါက်ဖို့အရေးကြီးပါတယ်။မြေအသုံးချမှုမူဝါဒမှာကျင်းလက်လူသားသားအားလုံးရဲ့အချိုးစည်းဝါးကိုထည့်သွင်းစဉ်းစားဖို့လိုအပ်နေပါတယ
်။မြမလူကြီး80ရာခိုင်နှုန်းဟာတနိုင်တစ်ပိုင်ဆက်ကြွေးရေးလုပ်ပြီးအသက်မွေးဝမ်းကြောင်းကြတဲ့ကျင်းလက်လူလူဖြစ်ပါတယ်။ဒီလူသားသားကိုတိုင်းပြည်ရဲ့လူမှုစည်းဝါးရေးအခြေခံလို့သတ်မှတ်ပါတယ်။အလွန်အမင်းဆင်းရဲမှုပပျောက်ရင်းနဲ့အတူတကွဖွံ့ဖြိုးရေးကိုအကောင့်ထဲဖော်ရမှာစိုက်ပျိုးလေယာဟာအဓိကအရေးကြီးတဲ့အခန်းကပါဝင်တယ်လို့ကမ္ဘာဗန်ကယူဆပါတယ်။စိုက်ပျိုးရေးကဏ္ဍဟာတိုင်းပြည်အတရင်ထုတ်လုပ်မှု43ရာခိုင်နှုန်းဖြစ်ပြီးကျေးလက်လူဦးရေ80ရာခိုင်နှုန်းကိုအလုတ်ကင်ပေးနိုင်ပါတယ်။မြေယာသိမ်းယူတာဟာတိုင်းပြည်လူမှုစီးပွားရေးအခြေခံကိုဖျက်ဆီးသလိုဖြစ်နေပါတယ်။ဒါကြောင့်ဥပဒေမပြဋ္ဌာန်းခင်မှာမြေယာသိမ်းယူမှုနဲ့မြေယာခွဲဝေမှုကိုအရင်ဆုံးချက်ချင်းရပ်ဆိုင်ဖို့လိုအပ်ကြောင်း Transnational Institute ကအကြံပေးထားပါတယ်
။မြေအသုံးချမှုမူဝါဒမူကြမ်းမှာစည်ရင်းနံပါတ်မှုပပျောက်ရေးနဲ့စာနာရေးကဖူလွန်ရေးကိုစင်းစားတာမျိုးမရှိပဲစီးပွားရေးသမားကြီးတွေစိုက်ပျိုးရေးလွတ်နိုင်အောင်စီစဉ်ပေးလို့ဖြစ်နေတယ်လို့ Global Witness အဖွဲ့2014နိုဝင်ဘာကထုတ်ပြန်တဲ့အဆိုပြုလွှာမှာဖော်ပြထားပါတယ်။မြေငါးလုံငန်းနဲ့တစ်တောဆိုင်ရာတာဝန်သိအုပ်ချုပ်မှုကုလသမဂ္ဂလမ်းညွန်နဲ့ကိုက်ညီဖို့လိုတယ်လို့ဆိုပါတယ်။ဒီမူကြမ်းဟာတောင်သူလယ်သမားအချို့စီးပွားကိုဦးစားမပေးပဲအရင်းရှင်တွေစီးပွားရှာနိုင်အောင်လမ်းခင်းပေးတဲ့မူဝါဒဖြစ်တယ်လို့အများကသုံးသပ်ကြပါတယ်။မူကြမ်းရေးဆွဲစဉ်ကတနှစ်ကျော်အချိန်ယူခဲ့ပြီးမယ်အတည်ပြုဖို့ကိစ္စမှာအရင်းစလိုဖြစ်နေတာကိုလည်းဘဝင်မကြကြပါဘူးမြေယာသိမ်းယူမှုနဲ့မြေယာမဲ့မှုပြဿနာတွေကိုဖြေရှင်းဖို့ရည်ရွယ်ချက်မရှိတဲ့မြေအသုံးချမှုမူဝါဒမူကြမ်းကိုတောင်လူလယ်သမားနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကကန့်ကွက်နေကြတာဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်ကျော်ကလေယာဉ်မြေဥပဒေမူကြမ်းကိုလွတ်တော်ကအတည်ပြုကလည်းလေသိမ်းခံရတဲ့လယ်သမားတွေရန်ကုန်မှာကန့်ကွက်ဆန္ဒပြကြပါတယ်ဒါကြောင့်လက်တွေ့ဘဝနဲ့နီးစပ်တဲ့မြေအသုံးချမှုမူဝါဒဖြစ်ဖို့လိုကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ